အမေရိကန်သမ္မတထရမ့်နဲ့အိမ်ပြူတော်မှာဇူလိုင်လကတွေ့ဆုံပြောကြားခဲ့တဲ့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာခါလန်ဆမ်ဆန်ကိုအရေးယူဖို့မြန်မာစစ်တပ်ကမြစ်ကြီးနားမြို့နယ်တရားရုံးမှာဥတိုက်လျှောက်ထားတဲ့လောက်ရဟာဘာသာမတူသူတွေအပေါ်စစ်တပ်ရဲ့ဖိနှိပ်မှုကိုပိုပြီးတော့ပြသလိုက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဝင်တဦးကပြောပါတယ်ဒီအကြောင်းကိုတော့မတ်အင်ဂျင်နိုင်ကပြောပြပါမယ်ရှင်
အမေရိကန်နိုင်ငံသားရဲ့ဌာနက OCP Washington DC မှာဇူလိုင်လကကျင်းပခဲ့တဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာဒုတိယအကြိမ်နိုင်ငံတကာဝန်ကြီးများအဆင့်အစည်းအဝေးရဲ့တစ်စိတ်တစ်ပိုင်းအဖြစ်မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း18နိုင်ငံကဘာသာရေးဖိနှိပ်ခံရမှုမှာကိုယ်တိုင်ကြုံတွေ့ခံစားရသူပေါင်း28ဦးကိုသမ္မတဒေါ်နယ်ထရန့်ကအင်ဖြူရိုကိုဖိတ်ခေါ်တွေ့ဆုံရမှာကချင်ပြည်နယ်ကဒုက္ခသည်တွေအရေးဆောင်ရွက်နေတဲ့ KBC ကချင်နှစ်ချင်းခရိယံအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆန်နဲ့ထောင်ထဲမှာလာပေါင်းများစွာနေခဲ့ရတဲ့ကချင်သင်းအုပ်စရာလက်ကျော်ကမ်ဆန်းတို့နှစ်ဦးပါဝင်ခဲ့တာပါသမ္မတထရန့်နဲ့အနီးဆုံးရက်နေပြီးပထမဆုံးပြောခွင့်ရခဲ့တဲ့ဒေါက်တာကလမ်ဆန်ဆန်ကကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေပြီးမြန်မာစစ်တပ်ကနေခရီးရန်တွေကိုနှိပ်ကွပ်မှုတွေရှိနေတဲ့အကြောင်းသမ္မတထရန့်ကို41စက္ကန့်လောက်ပဲတင်ပြပြောဆိုခဲ့တာဖြစ်ပါတယ်ဒီလိုပြောကြားချက်တွေကို World News Now Facebook Page မှာဖော်ပြထားတာတွေ့ရှိရတဲ့အတွက်ဥပဒေအရအရေးယူဖို့ဩဂုတ်လ26ရက်နေ့ရက်စွဲနဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးတန်းထိုက်ကမြစ်ကြီးနားတရားရုံးမှာဥတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်မြန်မာစစ်တပ်က KBC ဥက္ကဋ္ဌကိုအခုလိုအရေးယူဖို့တရားရုံးမှာဥတိုက်လျှောက်ထားချက်ဟာတတိပေးချင်းချောက်မှုဖြစ်တယ်လို့အမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်အန်ဆန်က VOE ကိုပြောပါတယ
်တကယ်မှန်တာကိုပြောရင်ကတော့ထောင်ကျတဲ့နိုင်ငံဖြစ်နေတာဆိုတာဒီနေ့ကတည်းကပေါ့နော်တကယ်ကိုမမှန်ဘူးတကယ်ကိုဆရာဆမ်ဆန်ပြောတဲ့စကားတွေကမှားတယ်ဆိုတာထုတ်ပြပေါ့ရာဇဝတ်မှုတွေမကျူးလွန်ခဲ့ဘူးเนาะဒီနောက်တစ်ခုပြောသွားတာကတော့တကယ်ပြည်ထောင်စုလိုချင်တဲ့ဟာအကြောင်းပြောတယ်ဖက်ဒရယ်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုလိုချင်တယ်ဆိုတာဒီဟာကစစ်တပ်ကမလိုချင်တာမသိဘူးဖြစ်နိုင်ကတော့ဒီသက်တာကပိုပြီးမှသိုးဝါတဲ့တုံ့ပြန်မှုနဲ့လှုပ်ချင်ပါပဲဒါပေမဲ့အခုကတော့ဒီအခြေအနေနဲ့အရင်တတိပေးတဲ့ပုံစံနဲ့ကိုလှုပ်တယ်တော့ပဲကျွန်တော်ချင်တယ်
ဟုတ်ကဲ့အဲ့ဒါဆိုရင်ဒေါက်တာကလမ်ဆန်ဆန်ပြောကြားချက်တွေအမှန်ပဲဆိုလို့ရှိရင်ကချင်ခရိယန်တွေကိုမြန်မာစစ်တပ်ကဘလောက်ထိဖိနှိပ်မှုတွေရှိသလဲဆိုတာဥပမာပေးလို့ရမလားရှင
်လွတ်လပ်စွာကိုးကွယ်နိုင်ခွင့်ဆိုတဲ့ဒီတရားဥပဒေအောက်မှာပေါ့နော်အဲလိုင်စင်ပေါ့နော်ဖျားဝတ်ပြုကိုးကွယ်ခွင့်နော်ဖျားချောင်းတိဆောက်ခွင့်ဆိုတာပါမစ်ဆိုတာဒီနေ့အထိမေမေရရရှိတဲ့ဖျားချောင်းကလက်ချိုးရည်လိုပဲရှိပါတယ်တည်ရခင်ဗျနောက်တစ်ခုကဒီလိုစစ်တိုက်လာတဲ့အချိန်မှာရှင်လို့ကိုမရတဲ့နုံနောက်ကိုဒီကျွန်တော်ရဲ့ဒီခင်ရဝတ်ပြုเจ้าတွေဒီဖျားเจ้าတွေကိုပြက်စီးသွားတာတို့ကျွန်တော်တွေ့မြင်ရတာခင်ဗျာကျွန်တော်ကြည့်မယ်ဆိုရင်ရောအများပိုင်းဒုက္ခတဲ့စီးရင်ကိုကောက်လိုက်မယ်ဆိုရင်တော့ခင်ရနေအများဆုံးခင်ရဆိုတာတော့အဓိကတော့ခချင်းတိုင်းရင်းသားတွေကအများဆုံးဆိုတော့နောက်ဒုက္ခတွေကိုကူညီရေးလှုပ်တဲ့ဟာတွေပါရောအဓိကတော့ဒီကျွန်တော်ခင်ရဘာသာချက်เจ้าတွေဝတ်ပြုကိုယ်ခွေတဲ့နေရာတွေကအဓိကကူညီတဲ့အချိန်မှာအစိုးရနေပြီးတော့တော်တော်ဒီအချိန်ကြအောင်ပေါ့နော်အခုညီပြုတ်လုတဲ့ဟာတွေကိုအင်မတန်ကိုဟန်တာခဲ့ပါခင်ဗျာအခုရောဟန်တာနေဆဲရောခင်ဗျာ
ဒေါက်တာကလန်းဆွမ်းဆန်းကသမရထရန့်ကို41စက္ကန့်ကြာပြောဆိုခဲ့တဲ့အချက်တွေကတော့သူဟာမြန်မာနိုင်ငံမြောက်ပိုင်းကကချင်ဘက်ပတစ်ခရီးယန်အကြောင်းကဖြစ်ကြောင်းမြန်မာနိုင်ငံမှာခရီးယန်တွေကိုမြန်မာစစ်တပ်ကရရက်ဆက်ဆက်နှိပ်ကွပ်နေကြောင်းဘာသာရေးကိုလွတ်လပ်စွာကိုးကွယ်ဖို့အခွင့်အရေးလဲသိမ့်မရကြောင်းဒါ့အပြင်တိုင်းဒေသနဲ့ကင်တပ်တွေကမြန်မာစစ်တပ်ကိုခုခံတိုက်ခိုက်နေရကြောင်းဒါကြောင့်အမေရိကန်အစိုးရအနေနဲ့တိုင်းဒေသလူနည်းစုတွေကိုဦးစားပေးပြီးတိုင်းဒေသခေါင်းဆောင်တွေကိုဒီမိုကရေစီဖက်ဒရယ်လစ်ဇင်အောင်မြင်ရေးအတွက်အကူအညီပေးဖို့တိတ်ကိုအရေးကြီးကြောင်းနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်တဲ့အတွက်လဲကျေးဇူးတင်ကြောင်းပြောကြားခဲ့တာဖြစ်ပါတယ်ဇူလိုင်လကအမေရိကန်နိုင်ငံသားရေးဌာနမှပြုလုပ်တဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာနိုင်ငံတကာညီလာခံကိုတက်ရောက်လာတဲ့ကချင်သုံးဦးဆရာနှစ်ဦးနဲ့ပတ်သက်လို့အမေရိကန်အင်ဖြူရောကအနီးကပ်စောင့်ကြည့်နေကြောင်းလဲဒုသမ္မတမိုက်ပန်စယုံကကြေညာချက်ထုတ်ပြန်ထားသလိုဘာသာရေးညီလာခံမှသူတို့နှစ်ဦးတင်ပြချက်တွေနဲ့ပတ်သက်လို့ဖန်စီနှိပ်စက်ခံရမှာကိုစိုးရိမ်ကြောင်းအမေရိကန်မှာရှိတဲ့ Baptist Christian ဘာသာရေးခေါင်းဆောင်တွေကဩဂုတ်လအစောပိုင်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်